This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အနာရှင်ဘေးတို့ကနေကင်ဝေးပြီးဘေးကင်လုံခြုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်အောက်တိုဘာလ23ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စီးရီးသတင်းကောင်းလို့ချက်ကိုလေဦးနိုင်မှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ23ရက်နေ့မနက်ပိုင်းရေဒီယို NUG စီးသတင်းများကိုတင်ပြပေးပါမယ်ကျွန်တော်ကတော့နေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ဂွားမြို့နယ်ရတနာမြိုင်ရဲစခန်းမှာစစ်တပ်စခန်းကိုအေအေသိမ်းပိုက်ပြီးတဲ့နောက်တန်တွဲဂွားကားလမ်းမှာတိုက်ပွဲများပြင်းထန်လျက်ရှိတဲ့သတင်းကိုတင်ပြပေးပါမယ်ဂွားမြို့နယ်ရတနာမြိုင်ကလားပြင်းရဲစခန်းမှာအထိုင်ချထားတဲ့စစ်ကောင်စီတပ်ကိုအရကတပ်တော်အေအေသိမ်းပိုက်ပြီးတဲ့နောက်တန်တွဲဂွားကားလမ်းအတိုင်းတောင်ဘက်ကိုထိုးစစ်ဆက်လက်ဆင်လာရမှာဘဲအင်းနဲ့ဒေပုတ်ကြီးဝါအနီးတစ်ဝိုက်မှာတိုက်ပွဲများဆက်လက်ပြင်းထန်လျက်ရှိတယ်လို့နေရီစရာသတင်းဌာနကဖော်ပြထားပါတယ်အော်တိုဘာလ12ရက်နေ့ထိတိုက်ပွဲပြင်းထန်နေပြီးတော့ကလားပြင်းကဆုတ်ခွာသွားတဲ့တပ်ကခံစစ်အနေနဲ့ခံပစ်နေတယ်လို့သိရပါတယ်ဘဲအင်းနဲ့ဒေပုတ်ရွာအနီးမှစစ်ကောင်စီတပ်ဟာတဖြည်းဖြည်းနောက်ဆုတ်ကကျွေချိုင်ရွာနဲ့တိုင်ကျိုးအနီးမှရှိတဲ့ပကန်းတောင်ဖျားမှာတက်ဆွဲကဆက်လက်ခုခံနေတယ်လို့သိရပါတယ်တိုက်ပွဲဖြစ်လာတဲ့အတွက်ကျွေချိုင်ရွာအထိမီးဖြတ်ထားပြီးတော့ပကန်းတောင်မှာအမြောက်တွေတက်ဆင်ထားတယ်လို့တင်းတော်ရွာမှာလည်းနေဗီကအမြောက်တက်ဆင်ထားကတပြိုင်တည်းပစ်ခတ်နေတယ်လို့သိရပါတယ်ဂွားမြို့နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲများအတွင်လက်တလောတင်းတန်းဆင်းလာတဲ့တပ်သားတင်းများနဲ့အေရီတိုင်းဘက်မှစစ်ကူလာတဲ့တရင်များပါဝင်ပြီးတော့အေအေရဲ့ထိုးစစ်ကိုကောင်းစွာခုခံတိုက်ခိုက်မှုမလုံနိုင်တဲ့အတွက်ကြောင့်အကြအဆုံးများဖြစ်နောက်သူတဖြည်းဖြည်းဆုတ်ခွာလာနေရတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးမူဒုံမျိုးနဲ့အပစ်ကြီးဟောမှာရှိတဲ့အမတ်တ318ကိုရှော့တိုက်ဒုံးနဲ့ SFZ drone များဖြင့်တိုက်ခိုက်တဲ့တရင်ကိုတင်ပြပေးပါမယ်။ပြည်သူလူထုနေအိမ်များအပေါ်သို့လက်နက်ကြီးဖြင့်ရန်တမ်းပစ်ခတ်နေတဲ့မူဒုံမျိုးနဲ့အပစ်ကြီးဟောမှာရှိတဲ့အချမ်းဘက်အာနာသိန်းစစ်ကောင်စီရဲ့တပ်စခန်းအမတ်တ318ကိုရှော့တိုက်ဒုံးနဲ့ SFZ drone များဖြင့်အော်တိုဘာလာ၈ရက်နေ့မှာမနက်9နာရီခွဲမှ10နာရီခွဲအချိန်ထိတိုက်ခိုက်ခဲ့ခြင်းများပြုလုပ်ခဲ့ကြောင်းဒေါနာစစ်ကြောင်းနဲ့ MSRF မှတရင်ထုတ်ပြန်ပါတယ်။ဒေါ်လိုင်းပေါင်းဖွဲ့များမှရှော့တိုက်တုံ SFZ drone များဖြင့်တိုက်ခိုက်မှုကြောင့်အမတ်တ318ရှိလက်နက်ကြီးအထိုင်စခန်းနေရာများထိခိုက်ပျက်စီးခဲ့ပြီးတော့လက်နက်တိုင်နဲ့အခြားအဆောက်အအုံများလည်းထိခိုက်ပျက်စီးစေခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါဆက်စင်ရေးမှတော်လိုင်းဤပူပေါင်းအဖွဲ့များမှအထိခိုက်မရှိဆုတ်ခွာနိုင်ခဲ့ပြီးအကြမ်းဖက်အာဏာသိမ်းစစ်ကောင်စီဘက်မှ3ဦးသေဆုံးခဲ့ကာ2ဦးဒဏ်ရာရရှိခဲ့ကြောင်းကနအူးသိရပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်ဒေါနာတက်ရဲမှတက်ခွဲ1တက်ခွဲ2ကံပေါက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KBDF မုံပြည်သည်ပါတီဆီအနာရှင်တိုက်ဖြတ်ရေး NMSP AD မုံပြည်တော်လှန်ရေးတပ် MSRF မုံပြည်ကာကွယ်ရေးတပ် MSDF Soul Dragon Drone Force Drone အထူးတပ်ဖွဲ့ EA Force YAF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တရင်တင်တဝဲခရိုင်အမှတ်1တရင် T5 နဲ့တဝဲခရိုင်ပြည်သူ့ကာကွယ်ရေးတပ်ဦး DDPDF တို့မှပူးပေါင်းတိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီရေစကြုံမျိုးနယ်ဇီကုံကြီးရွာကိုဝင်ရောက်လာတဲ့စစ်ကြောင်းကိုတိုက်ခိုက်မှုစစ်သား၈ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘာလ၁၇ရက်နေ့မှာရေစကြုံမျိုးနယ်ခလာရ256မှာထွက်လာတဲ့ခမ်းမန်းအင်အား80ခန်းပါစစ်ကြောင်းဟာမနက်9နာရီအချိန်ဇီကုံကြီးရွာကိုဝင်ရောက်ခဲ့ပြီးတဲ့နောက်ပြည်သူ့ကာကွယ်ရေးဘော်များမှအစိုးရစစ်ကြောင်းအားဇီကုံနဲ့ဇီကုံကျုံကြီးရွာကြားအရောက်မှာအသင့်ဆောင်ဆိုင်တိုက်ခိုက်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရေစကြုံမျိုးနယ်မှတဲ့ရင်ထုတ်ပြန်ထားပါတယ်။နှစ်ဖက်အပြန်အလှန်တနအီကျော်ကြာတိုက်ပွဲဖြစ် စ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်သား၈ဦးအားရှင်းလင်းနိုင်ခဲ့က MA3 တက်လက် G ပေါက်၄ပေါက် MA11 တက်လက် G ပေါက်၃ပေါက် 5.5 စင်မမ G 295,000 အီနာကဘုံသီးတလုံးအားတင်စီရမိခဲ့တယ်လို့ဖော်ပြထားပါတယ်။နှစ်ဖက်အပြန်အလှန်ဖြစ်ပွားမှုကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရေစကြိုမျိုးနဲ့ပါကာဖာမှရဲဘော်၄ဦးဟာအနာဂတ်ဖက်ဒရယ်ဒီမိုကရေစီတန်းပြည်အတွက်မြင်းမြတ်စွာအသက်ပေးလူသွားခဲ့ပြီးတော့ကြံရဲဘော်၂ဦးမှလည်းအသက်အန္တရာယ်မဆိုးရင်ရဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အော်တိုဘန်လ၁၂ရက်နေ့မှာတိုက်ပွဲဖြစ်ပွားတဲ့နေရာနဲ့ဇီကုံကျေးရွာကိုနေမြေရှင်းလင်းခဲ့ရမှာဇီကုံကျေးရွာဖုံးကြီးတပါပြည်သူ၂ဦးနဲ့စစ်သားအလောင်း၆လောင်းတို့အားမင်းမြုပ်ထားခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးမြင်းမှုမျိုးနဲ့မုံရွာမန္တလေးကားလမ်းပေါ်မှာစစ်ကောင်စီတပ်ဖွဲ့တိုက်ခိုက်ခံရပြီးတအူးတိဆုံတဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမြင်းမှုမျိုးနဲ့မုံရွာမန္တလေးကားလမ်းမကြီးပေါ်ကကံဖြားစရက်အနီးမှာစစ်ကောင်စီတပ်ဖွဲ့ကိုပြစ်ခတ်တိုက်ခိုက်ခဲ့ရာတအူးတိဆုံခဲ့တယ်လို့မိုးညူ Revolution Force ကထုတ်ပြန်ထားပါတယ်။အော်တိုဘာလ17ရက်နေ့နေ့လယ်10နာရီခွဲကမှမိုင်းရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်သားများကို M9 ဘုံပစ်လောင်ချာနဲ့ပြစ်ခတ်ခဲ့ပြီးတော့ကစင်ကလေးရထွက်ပြေးနေတဲ့စစ်ကောင်စီတပ်သားများကိုလက်နက်ငယ်များဖြင့်လိုက်လံပြစ်ခတ်ခဲ့တယ်လို့ဆိုထားပါတယ်။အရင်နောက်စစ်ကောင်စီဘက်ကအင်အား၁၀ဦးခန့်ဖြင့် ME2 ဆက်လက်ဖြင့်ထောက်ပြီးတော့စစ်ကြောင်းပြန်ထိုးလာခဲ့ရမှာလဲလက်ဦးမှုရယူနိုင်ခဲ့ကကြိုးစုတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။အရင်နောက်မှာတော့စစ်ကောင်စီဘက်ကတန်ချက်ကကတစည်းဖြင့်စစ်ကူရောက်လာတာကြောင့်ရဲဘော်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုအတွင်စစ်ကောင်စီဘက်မှတပ်သားတအုပ်တည်ဆုံးခဲ့ကဒဏ်ရာရရှိခဲ့တဲ့အရေးအတွက်လည်းများတယ်လို့သိရကြောင်းဖော်ပြထားပါတယ်ခင်ဗျာ။ဆလဘီအမျိုးနယ်မဲလက်မောင်းရွာစာတင်ကျောင်းကိုအကြမ်းဖက်စစ်တပ်ဘုံကျဲတိုက်ခိုက်ရာစာတင်ကျောင်းပြိုပြက်ပြီးတော့အရသာတအုပ်ထိခိုက်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘန်လ17ရက်နေ့ညနေ4နာရီခွဲမှာအမျိုးနယ်မဲလက်မောင်းရွာအလဲတန်းကျောင်းကိုဂျက်ဖိုက်တာနဲ့ဘုံနှလုံးကျဲချပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ကျောင်းကိုဘုံကျရောက်ပောက်ကွဲမှုကြောင့်ပြိုကျပျက်စီးခဲ့ပြီးကျောင်းသားကအိမ်ကိုဘုံစားထိမှန်ခဲ့တာကြောင့်ပြည်သူတို့အုပ်ဘေးချီတောင်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။စစ်ရှုံးကောင်စီကအာရခဒေသတိုက်ပွဲများအတွင်အရှုံးနဲ့ရင်ဆိုင်နေရတာကြောင့်အပြစ်မဲ့အရတားပြည်သူများကိုရွေချက်ရှိရှိလေချောင်းတိုက်ခိုက်မှုများဇက်တိုက်ပြုလုပ်နေတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတိန်နီခရိုင်နန်းပေါင်ကိုဘုံကျဲတိုက်ခိုက်မှုကြောင့်စာတင်ကျောင်းတစ်ခုပျက်စီးခဲ့ပြီးတော့အရတားတအူးဒဏ်ရာရတဲ့တရင်ကိုတင်ပြပေးပါမယ်။အော်တိုဘာလ၁၂ရက်နေ့မုံလွဲ၃နာရီအချိန်ကမှမင်းအောင်လိုင်ရဲ့အာနာသိန်းတက်ကတိုက်လီရင်ဖြစ်တိန်နီခရိုင်တန်လွင်နယ်နန်းပေါင်ကျေးရွာရှိမြန်မာစာတင်ကျောင်းကိုဘုံကျဲတိုက်ခိုက်ခဲ့ကြောင်း MNDAA မှတရင်ထုတ်ပြန်ပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်အရတားတအူးကညာလက်မောင်းဒဏ်ရာရရှိပြီးတော့ကျောင်းအဆောက်အုံထိခိုက်ပျက်စီးခဲ့ကအနီးအနားမှာရှိတဲ့မိသားစုမှမွေးမြူထားတဲ့နွားနှစ်ကောင်ကိုလည်းဘုံစားထိမှန်ဒဏ်ရာရရှိခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီတာဝန်သိပြည်သူများမှပောက်ကွဲစီတက်တဲ့ပစ္စည်းများလာရောက်အနှံ့တဲ့တရင်ကိုတင်ပြပေးပါမယ်။တိုက်ပွဲဖြစ်ပေါ်တဲ့ဧရိယာများအတွင်ဒေသခံပြည်သူလူထုများမှရှာဖွေတွေ့ရှိခဲ့တဲ့ပောက်ကွဲစီတက်တဲ့ပစ္စည်းများကိုတာဝန်သိပြည်သူများမှလာရောက်အနှံ့မှုများရှိခဲ့ကြောင်းရောဒေသပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPDF မှတရင်ထုတ်ပြန်ပါတယ်။အော်တိုဘာလအတွင်းနေရာ၃နေရာမှပောက်ကွဲစီတက်တဲ့ပစ္စည်းနှမျိုးနဲ့ဆက်သွယ်ရေးပစ္စည်းများလာရောက်အနှံ့မှုများရှိခဲ့တယ်လို့သိရပါတယ်။လာရောက်အနှံ့တဲ့ပစ္စည်းများမှမပောက်ကွဲသေးတဲ့ RPG ဘုံးသီးတစ်လုံး drone ဘုံးသီးတစ်လုံးအသုံးပြု၍မရရေဒီယိုတယ်လီကွန် RT ဆက်တလုံးနဲ့ဘက်ထရီအပူတလုံးအသုံးပြု၍ရထူဖြစ်ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့လပိုင်းကလည်းစစ်ကောင်စီထုတ်60မမဘုံးသီးတလုံးအသုံးပြု၍ရနဲ့လက်လုတ်ဘုံးသီးများအသုံးပြု၍မရတို့ကိုလာရောက်အနှံ့မှုများရှိခဲ့ပါတယ်။ပြည်သူလူထုအနေဖြင့်စစ်ဖက်သုံးပစ္စည်းများလက်နက်ခဲယမ်းများပောက်ကွဲစီတက်တဲ့ပစ္စည်းများမတင်ကားပေါ်ရာပစ္စည်းများတွေ့ရှိခဲ့ပါကခိုင်တွေ့ကြည့်ရှုခြင်းမလုပ်ကြပဲနီးစပ်ရာတရင်တပ်ဖွဲ့များကိုစိုးလင်စွာအကြောင်းကြားပြီးရှင်းလင်းဖယ်ရှားပြီးမှတွန်းလာကြဖို့အတိပေးတိုက်တွန်းထားပါရယ်ခင်ဗျာဆလဘီရေဘေးတင်ပြည်သူများကိုလာရောက်ကူညီခဲ့ကြသူများအားကျေးဇူးတင်ကြောင်းအလဝကစစ်ကြောင်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတောင်မူခရိုင်ဖြူမြို့နယ်မှာရေဘေးတင်နေစဉ်လူလေသေးမရှိလာရောက်ကူညီပံ့ပိုးပေးခဲ့ကြတဲ့ယနေ့ရက်ဝေမှမိဘပြည်သူများကိုကျေးဇူးအထူးတင်ကြောင်းအလဝကစစ်ကြောင်းကထုတ်ပြန်ထားပါရယ်။ဘာသာပေါင်းစုံမှလူမှုကူညီရေးအဖွဲ့အစည်းများနဲ့လူပုဂ္ဂိုလ်တဦးတယောက်စီတိုင်းကိုအထူးကျေးဇူးတင်ကြောင်းနဲ့ကူညီကယ်ဆယ်ရေးဆောင်ရွက်ခဲ့တဲ့မှတ်တမ်းထပ်ပုံများကိုဖော်ပြထားပါရယ်။လာရောက်ကူညီခဲ့ကြသူများရဲ့လုံခြုံရေးနဲ့လမ်းကြောင်းအဆင်ပြေစေရေးအတွက်အခုအချိန်မှာအကုန်ပြူရတာဖြစ်တယ်လို့လည်းဆိုထားပါတယ်။အလာဝကစစ်ကြောင်းအနေဖြင့်ရေဘေးတင်ဒေတာများပြန်လည်ထူထောင်ရေးလုပ်ငန်းများအတွက်ပြင်ဆင်ဆောင်ရွက်လျက်ရှိနေကြောင်းကိုလည်းအသိပေးထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့စီရီသတင်းတွေကိုတော့ Radio NUG သတင်းတောင်းမင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့နောက်ဆုံးရပြည်တွင်းသတင်းများကိုຫນွေဥမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာမနက်ခင်ဗျာ2024ခုနှစ်အောက်တိုဘာလ23ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ရှင်ကျွန်မကတော့ຫນွေဦးမှမှာအနာသိန်းချမ်းဖတ်စစ်ကောင်စီကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များပေါ်၌လူခွင့်ရေးချိုးဖောက်မှုများဆက်လက်ကျူးလွန်လုပ်ဆောင်နေမှုအပေါ်သတင်းထုတ်ပြန်တဲ့အကြောင်းအရာကိုဥစွာတင်ပြပေးပါမယ်ဂျမအာနာသိန်းစကောင်စီကပြည်သူ့အစိုးရထံမှနိုင်ငံတော်၏အာဏာကိုလက်နက်အားကိုဖြင့်ဥပဒေမဲ့သိမ်းယူရန်ကြိုးပမ်းခဲ့သည့်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှဒီကနေ့အချိန်အထိရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များပေါ်၌ဆိုးရွားသောလူခွင့်ရေးကြိုးဖောက်မှုများဆက်လက်လှုံ့ဆော်လျက်ရှိကြောင်းပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH မှသတင်းထုတ်ပြန်ပါသည်။ရွေးကောက်ခံတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဖြစ်သူမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်သည်ကင်ဆာရောဂါဝေဒနာအပြင်းထန်ခံစားနေရသူဖြစ်တော်လဲအချိန်တော်တွင်တင့်တင့်သောနေထိုင်မှုနဲ့လုံလောက်သောစိတ်ကူတာခွင့်မရရှိခဲ့ခြင်းကြောင့်မကြသေးမီကသေဆုံးခဲ့ရပါတယ်။ရင်းကဲ့သို့လောက်ရများသည့်ဂျမ်ဘတ်စကောက်စီအချင်းချခံထားရသည့်လွှတ်တော်ကိုယ်စားလှယ်များအပေါ်ဆိုးရွားစွာပြုမှုဆက်ဆံမှု e-treatment အထောက်အထားဖြစ်ပြီးမိမိတို့ပြည်အောင်စုလွှတ်တော်ကိုယ်စားပြုကော်မတီအနေဖြင့်ယင်းလူမဆန်သောလူခွင့်ရေးချိုးဖောက်မှုပေါ်ပြင်းပြင်းထန်ထန်ရှုံချသည်ကျွန်ုပ်တို့သည်ကြန့်ရှိနေသေးသည့်ဖန်စီထိန်သိမ်းကံလွှတ်တော်ကိုယ်စားလှယ်များအတွက်လည်းများစွာစိုးရိမ်လျက်ရှိပါသည်ဟုဖော်ပြထားပါသည်။ဒေါက်တာစောမြင့်မောင်ကဲ့သို့အခြားတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်နှစ်ဦးသည်လည်းထောင်တွင်၌စေကူတာခွင့်မရှိသဖြင့်သေဆုံးခဲ့ရသည့်အပြင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တအူအားစစ်ကောင်စီတပ်ဖွဲ့ဝင်များကဖန်စီပြီးနောက်လမ်းမတနည်းအားမှာရက်ဆက်စွာတပ်ဖြတ်ခဲ့တယ်လို့လည်းသိရပါသည်။နောက်ဆုံးအချက်လက်တွေအရစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုများနဲ့အကြောင်းပြချက်မရှိဖမ်းဆီးနေမှုတွေကြောင့်နေရဆုံးခွာတိန်ရှောင်နေရသည့်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ရှိဦးနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်12ဦးတို့သည်လုံလောက်သောစေကူတာမှုမရရှိသဖြင့်သေဆုံးခဲ့ရပြီးအခြားသောရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များသည်လည်းပြည်တွင်အိမ်နီးချင်းနိုင်ငံများနဲ့အခြားသောနိုင်ငံရဲ့ခြားသို့တိန်ရှောင်နေရဆဲဖြစ်တယ်လို့ဖော်ပြထားပါတယ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဝင်များဖြစ်ကြသည့်ဦးရီမူခေါ်ဦးတင်သက်ဦးလင်ကိုလက်ဒေါ်စင်မအောင်နဲ့ဒေါ်ဖြူဖြူသင်းတို့နိုင်ငံသားအဖြစ်မှရုပ်သိမ်းကြောင်းကြေညာခဲ့ပါတယ်။အာဏာသိမ်းချမ်းမဲ့စစ်ကောင်စီသည်ပြည်ထောင်စုအစ်စ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်42ဦးနဲ့တိုင်းဒေသကြီးပြည်နယ်များမှရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်89ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးလူရပုံမှန်တက်၍နှစ်ရှည်ထောင်နှံများချမှတ်ခဲ့ကမိသားစုဆွေမျိုးများနဲ့တွေ့ဆုံခွင့်မရခြင်းလျှို့ဝှက်နေရများသို့ပို့ဆောင်ထားရှိခံရခြင်းလုံလောက်သောစေကူသားခွင့်မရရှိခြင်းတို့ရှိကြောင်းလွှတ်တော်ကိုယ်စားလှယ်များ၏မိသားစုဝင်များထံမှသိရှိရပါတယ်လက်ရှိအချိန်ထိပြည်ထောင်စုအစ်စ်လွှတ်တော်ကိုယ်စားလှယ်19ဦးနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်42ဦးတို့ဟာဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ကြောင်းထုတ်ပြန်ထားပါတယ်ရှင် NGO Federal ပြည်ထောင်စုရဲ့အဝန်ကြီးဌာန၏လုပ်ငန်းဆောင်ရွက်ချက်များနဲ့ရှေ့လုပ်ငန်းစဉ်များအားရှင်းလင်းတင်ပြတဲ့သတင်းကိုလည်းတင်ပြပေးပါအောင်မယ်အော်တိုဘားလ17ရက်နေ့မှာဗီဒီယိုကွန်ဖရင့်မှာတက်ဆင့်ကျင်းပခဲ့တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေး52မြန်ဆောင်2024တွင်မြို့သားညညွေးအစိုးရဖက်ဒရယ်ပြည်ထောင်စုရဲ့ဝန်ကြီးဌာန၏လုပ်ငန်းဆောင်ရွက်ချက်များနဲ့ရှေ့လုပ်ငန်းစဉ်များကိုရှင်းလင်းတင်ပြခဲ့ကြောင်းသိရပါတယ်။အစည်းအဝေးမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်ကအဖွဲ့မှစကားပြောကြားရမှာစစ်ကောင်စီဘက်တွင်အခြေအနေများအပတ်ပတ်ကရိုင်းနေနေကြောင်းနိုင်ငံရေးရယနေ့တော်လည်ကိုတွန်းအားဖြစ်စေရေးအတွက်ပုံမှုစ조사လှုံ့ဆော်ကြရမည်ဖြစ်ကြောင်းနဲ့ဖက်ဒရယ်ပြည်ထောင်စုရေးရဝန်ကြီးဌာန၏ဆောင်ရွက်ချက်များနှင့်လွှတ်တော်အနေဖြင့်ပူးပေါင်းဆောင်ရွက်ရမည်ကိစ္စရပ်များကိုသိရှိလိုပါကြောင်းပြောကြားခဲ့ပါသည်။အဲ့ဒီနောက်ပြည်ထောင်စုဝန်ကြီးဒေါက်တာလျှံမုံစာကောင်းကဝန်ကြီးဌာန၏လုပ်ငန်းများနောက်ဆုံးဆောင်ရွက်ထားရှိမှုချိန်နှီးများအားရှင်းလင်းတင်ပြရမှာတွင်ကူပြောင်းရေးကာလဖွဲ့စည်းပုံခြေခံဥပဒေအတွက်ပြင်ဆင်မှုပြည်ထောင်စုဆိုရနှင့်ပြည်내ဖက်ဒရယ်ယူနစ်များကြားပူးပေါင်းဆောင်ရွက်ရေးကော်မရှင်၏ချိန်နှီးများနဲ့ဝန်ကြီးဌာန၏ရှေ့ဆက်လှုပ်ဆောင်သွားမယ့်လုပ်ငန်းစဉ်များကိုတင်ပြခဲ့ပါတယ်။အဲဒီနောက်တက်ရောက်လာတဲ့ကော်မတီဝင်များကလက်ရှိနိုင်ငံရေးအခြေအနေများနဲ့ဆက်လင်ပြီးသိရှိလိုသည့်များကိုမေးမြန်းဆွေးနွေးကာအကြံပြုခဲ့ကြပြီးပြည်ထောင်စုဝန်ကြီးကပြန်လည်ရှင်းလင်းဖြေကြားခဲ့ပါတယ်။ဆက်လက်ပြီးရေးရာကော်မတီများလိုက်လုပ်ငန်းဆောင်ရွက်ချက်များတင်ပြဆွေးနွေးရမှာနိုင်ငံတကာဆိုင်ရာကိစ္စရပ်များပြည်သူရေးရာဆိုင်ရာကိစ္စရပ်များပညာရေးဆိုင်ရာကိစ္စရပ်များနဲ့ရည်ပြင်းချင်းနေများအတင်ပြဆွေးနွေးကြကစီဝေးကို10နိုင်ခွဲအချိန်တွင်ရန်နာခဲ့ပါတယ်။စီဝေးတို့ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌအတွေ့ရမှုနဲ့အဖွဲ့ဝင်များရေးရာကော်မတီအဖွဲ့ဝင်များနဲ့ဖက်ဒရယ်ပြည်အောင်စုရေးရာဝန်ကြီးဌာနပြည်အောင်စုဝန်ကြီးနှင့်တာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ရှင်။ညူတော်လိုင်းကာလအတွင်း2021ဖေဖော်ဝါရီလမှ2024စက်တင်ဘာလ30ရက်နေ့အထိမြို့သမီးကလေးနှင့်လူငယ်သေးဆုံးဥယေ MOWICA ထုတ်ပြန်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။ညူတော်လည်းကာလအတွင်း2021ဖေဖော်ဝါရီလမှ2024စက်တင်ဘာလ30ရက်နေ့အထိမြို့သမီးကလေးနဲ့လူငယ်သေးဆုံးသူဥယေမြို့သမီးလူငယ်နဲ့ကလေးတငယ်ရာဝန်ကြီးဌာနကထုတ်ပြန်ပါတယ်။2021ဖေဖော်ဝါရီလမှ2024စက်တင်ဘာလ30ရက်နေ့အထိသေဆုံးသူကလေးဥယေ898ဦးရှိပြီးစုစုပေါင်းသေဆုံးသူရဲ့17%ခန့်ရှိက ကြားမှမဖော်ပြနိုင်သူ17ရာခိုင်နှုန်းယောက်ျားလေး58ရာခိုင်နှုန်းမိန်းကလေး31ရာခိုင်နှုန်းနဲ့စကိုင်းတိုင်းမှာအများဆုံးသေဆုံးခဲ့ပါတယ်2021 February မှ2024 September 30ရက်နေ့ထိသေဆုံးသူလူငယ်ဦးရေ 2160 ဦးရှိပြီးစုစုပေါင်းသေဆုံးသူရဲ့ 26.9 ရာခိုင်နှုန်းရှိကကြားမှမဖော်ပြနိုင်သူ 3.2 ရာခိုင်နှုန်းယောက်ျားလေး 80.4 ရာခိုင်နှုန်းမိန်းကလေး 19.4 ရာခိုင်နှုန်းနဲ့စကိုင်းတိုင်းမှာအများဆုံးသေဆုံးခဲ့ပါတယ်2021 February လမှ2024 September 30ရက်နေ့ထိသေဆုံးသူကလေးဦးရေ 1,649 ဦးရှိပြီးစုစုပေါင်းသေဆုံးသူရဲ့ 20.4 ရာခိုင်နှုန်းရှိကစကိုင်းတိုင်းမှာအများဆုံးသေဆုံးခဲ့ပါတယ်ရှင်စစ်တွေထောင်ပြောင်းနိုင်ငံရေးအကျဉ်းသားပါဝင်အကျဉ်းသား352ဦးအသိထောင်တို့ရောက်ရှိပြီးစားတောက်နေထိုင်ရေးခက်ခဲလျက်ရှိနေတဲ့တရင်ကိုတင်ပြပေးပါအောင်မယ်။ရခိုင်ပြည်နယ်စစ်တွေအကျဉ်းဆောင်မှထောင်ပြောင်းရွှေရန်ခေါ်ထုတ်ခံခဲ့ရတဲ့အကျဉ်းသားတွေကို KRI တိုင်းပသိအကျဉ်းဆောင်တို့ရောက်ရှိခဲ့ပြီးစားတောက်နေထိုင်ရေးခက်ခဲလျက်ရှိကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNN မှတရင်ထုတ်ပြန်ပါတယ်။မိဘပြည်သူများအနေဖြင့်ကူညီထောက်ပံ့မှုများကိုမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNN မှတဆင့်ဝေဈေးပြောင်းဆိုမှုမရှိစေဘဲထိရောက်စွာကူညီပေးလို့ရပါကြောင်းအသိပေးထားပါတယ်။ငါတို့မှငါတို့ပဲရှိတဲ့ဆိုသည့်စကလုံးဖြစ်ရှိနေရောမဟုတ်ပဲလက်တွေ့လှုပ်ဆောင်ကြခြင်းဖြင့်မတရားဖန်ဆီးခံရသည့်နိုင်ငံအကျဉ်းသားအကျဉ်သူ LGBT+ များနဲ့အသက်မပြည့်သေးသည့်လူငယ်များကိုကူညီနိုင်ကြောင်းထုတ်ပြန်ထားပါတယ်ရှင်။အမ်မြို့မှနန်းစီတဲ့ဝန်ထမ်းများမြို့ကိုစွန့်ခွာနေကြတဲ့တရင်ကိုလည်းတင်ပြပေးပါမယ်။ခိုင်ပြည်နယ်အမ်မြို့မှာအော်တိုဘားလ၈ရက်နေ့တွင်နောက်ပိုင်းတိုင်းစစ်ဌာနချုပ်နောက်ပါခမကုန်ကားစီး20နဲ့အတူတပ်မိသားစုဝင်များကိုပြည်မဘက်သို့ပို့ဆောင်ပြီးနောက်စစ်တပ်နဲ့ရဲတပ်ဖွဲ့ကလွှဲပြီးနန်းစီတဲ့ဌာနဆိုင်ရာဝန်ထမ်းများနဲ့မိသားစုများမြို့ကိုစွန့်ခွာထွက်ပြေးကြတယ်လို့နေရင်စရာတရင်ဌာနမှဖော်ပြထားပါတယ်။အမ်မြို့ပေါ်တွင်အေးနဲ့တိုက်ပွဲဖြစ်ပွားလာမည်ကိုဆိုရပြီးပြည်မဘက်နဲ့အခြားဘေးလွတ်ရာနေမြေများကိုထွက်ပြေးကြတယ်လို့သိရပါတယ်။အမျိုးချေဆိုင်နပါခဌာနချုပ်၏မဲတောင်ပြူဟာသိမ့်ပိုက်ခံရပြီးနောက်အေအေးထိုးစစ်သည်အမျိုးနီးသို့ရောက်ရှိလာပြီးမြို့နီးဝင်းကျင်တွင်ပစ်ခတ်မှုများဖြစ်ပေါ်နေတယ်လို့သိရပါတယ်။အမျိုးအဝင်းထွက်လမ်းများကိုစစ်တပ်ကပိတ်ထားလိုက်ပြီးနပါခဌာနချုပ်ပါဝင်တပ်ရင်းများအနီးနာသို့သွာလာခွင့်များကိုကန့်သက်ပိတ်ပင်ထားပါတယ်ရှင်။လေတို့မြို့နယ်၌ကြောင်းဆရာဆရာမများနေအားဂုံပြူဝဲခန္ဓာကျင်းပပြုလုပ်တဲ့တရင်ကိုလည်းတင်ပြပေးပါမယ်။နောင်လေးပင်ခရိုင်လေတို့မြို့နယ်ကရင်ပညာရေးနှင့်ရင်းချင်းမှုဌာနမှဦးဆောင်ပြီး2024ခုနှစ်အောက်တိုဘာ9ရက်နေ့တွင်ကျောင်းဆရာဆရာမများနေအားဂုံပြူဝဲခန္ဓာတို့ကျင်းပပြုလုပ်ခဲ့ကြောင်း KNU ပို့ဟိုမှတရင်ထုတ်ပြန်ပါတယ်။စူပါခန္ဓာတွင်မြို့နယ်တာဝန်ရှိကောင်ဆောင်များကျောင်းဆရာဆရာမများနှင့်မိဘပြည်သူလူထုစုစုပေါင်းလူဦးရေ350ကျော်ပါဝင်တက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့တရင်တွေကို Radio NUG တရင်တော့မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
Radio UNG မှာဆက်လက်တင်နေပါတယ်ရှင်။ယခုတစ်ပတ်နိုင်မွန်အောင်သွင်းရေးသားထားတဲ့သူတို့ဘယ်တော့ပြန်လာကြမလဲဆိုတဲ့တော်လှန်ရေးကြံပြာကိုလူဦးမှုမှာခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
သူတို့ဘယ်တော့ပြန်လာကြမလဲ။အဝတ်တထဲကိုတစ်ခုနဲ့ကြီးတွေပြိုနေတဲ့မနက်ခင်းမှာပြောက်ချင်းမလားပျောက်သွားတယ်ကြောပုတ်အိတ်တစ်ခုလုံးစာလွမ်းစရာတွေကြီးပဲအဲ့ရဘေးမှာဖွင့်လျက်သားကြီးသူပျောက်သွားခဲ့တယ်ဂျိုညီလက်ဆတန်လန်ဂစ်တာတလက်ဟာအခန်းတောက်မှာပြိုလဲကျန်ရင်တိတ်တန့်အောင်တစ်ခုလိုပဲသူပျောက်သွားတယ်တငယ်ချင်းဖြစ်သူရဲ့ဆိုင်ကယ်နောက်ခုံပေါ်မှာငါ့ကိုလက်ပြသွားပြီးဟူနာတီနာခဏလိုလိုနဲ့သူပျောက်သွားတယ်အမတ်တရားတပုံရဲ့နောက်ကျောလိုပဲမျက်စိအောက်ကပျောက်သွားတယ်။တယ်လီဖုန်းတန်ဟာလိုင်းမိတစ်ချက်မမိတစ်ချက်နဲ့၆တွင်းအကွဲစွာပဲပျောက်သွားတယ်။ဒဏ္ဍာရီတွေအုပ်ဆိုင်နေတဲ့အရင်အဆိုင်ခစ်ကြီးတယ်။ရင်ရင်လေးပဲပျောက်သွားတယ်။အတိတ်တွေလိုပျောက်သွားပြီးအရေးတွေလိုပြန်ပေါ်လာကြမလား။မျောလင်းချက်ဆိုတာရှင်တန်ချင်းရတနာပေါ်ပျောက်သောသူတွေမရှာလဲတွေ့ရှာလဲတွေ့အဲ့ဒီတကွေ့ကိုစောင့်ဆိုင်းနေရတာနှွေဦးရတီလိုပဲအသေးသေးစိုက်ဝင်နေတာတော့ဘယ်တော့အခါမှရိုးမသွားနိုင်ဘူးငါတို့မျက်လုံးတွေလမ်းမပေါ်တရိုးလိုခိုင်မာလျက်ဘယ်တော့ပြန်လာကြမလဲမေခွန်းတွေတလက်လက်နေနိုင်မောအောင်တွေ
Thank you.
ရေဒီယိုအယူဂျီသောတာရှင်များရှင်ဆက်လက်ပြီးတော်လှန်ရေးတေဂီတာစီစဉ်နေနဲ့ဆရာသင့်တည်ဆိုထားတဲ့ယူနီဖောင်းကလေးတို့ကတိဆိုတဲ့သချင်းကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ဆက်လက်တင်နေပါတယ်ရှင်အခုဆက်လက်ပြီးရေဒီယို UNG ရဲ့တိုင်းသားဘာသာစကားစီစဉ်အနေနဲ့ချွန်ချွမသာစကားခွဲတစ်ခုဖြစ်တဲ့မိုးမသာစကားဖြစ်တဲ့သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယို UNG နဲ့ချွန်ချွမသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
ไปนักดูนึกไม่ได้เนาะดูว่าคุณพรำกุลามกุเล็กผีมุขยาเล็กทุ่มหุ่มทุรีมีไงบ้างคะนี่ดูว่ามีไงบ้างทุรีลีจูมินเตอร์ยูนิเวอร์ซิตี้สตูดิโอยูเนียน MUSU เนาะซีเดฟมินเตอร์เดพัวติงชาลักครีดปีน่าอพิจิมอจิตยาอังคินังลีจูโยคูอพิจิบีดีเอฟฮะบุ้มบุเน่ชารีตาชูตุบาซีอเมงเชทางนาวีออฟพิจิมอกจิตยากทุ่มดังทุเลจูอังกฤษซึ่งใบเมออนไทโนควบคุมพร่ำกุลามกุลิกฮับบีวายาเมอบีวายาอิเล็กชินุงเนื้อนารากิยาคูจูยาจูคูเปบาคาจิยาอเปรนโลมองเรียดุงไว้ชิงกันออกมินไลไปขอบคุณนี้ Mindat University Student Union MUS Uno CDF Mindat Phua Meeting Phala Creed Abina Opkijia Pritkini Khukum Tram Gulam Gulek Thi Adubai Khakshra Krung Machung Kano September Akhda Thokpu Thi Amjui Nagung Kano Achuna Pin Hingjia MUS Uno Pritkini CDF Mindat Rokhaya Achuna Nguleju Mindat University Student Union Facebook Samhayung Kano Thiru Kline Rakha Jiphi Phana Opkini Angrisino Ana Karuna Pha Kinu Amik Buma MUS Yung Leju CDMB Keda Muya Sehe Kone Angrisui Rana Kya Phokhyang Riphi MUS Yung Adom Opkijia Phana Opkini Mugiku Kanko Mangrong Opkia PDF Mhaliju Ngumune Ntheng Thangna Rimbi Khari Sholokijia The Youth Force Sojok Tuno Otubang Mukhya Sangupritkini Yokua Krua Ania Sen Kora Kangbumri Kulumne Kangbaja Bunane Kangong Opkia PDF Angbumha Adunga Mting Tana Rimibijia Brenna Opkini Pribriga Kogum Tram Gula Gulipti Julem Gakya Gulipting Gano Dunemibia Ajuna Bina Gunliju Jok Tu So Tilinja Mangronga PDF Aming Tina Opkija Hana Opkini Kogum Tram Gulam Gulimha Election Bivaya Kene Ajunung Nangia Ajuyaju Ko Abibana Opkaji Angri Sumai May Online Opkini Adubai Kogum Tram Gulam Gulipti Autobang Mucha Yangon Kung Rao Yaki Angri Sumai May Online Ajuna Brin Yakini Yamako Akrung Leju Angri Sino Kogum Tram Gulam Gulimhang Abivaya Election on Pass Leju Adubai Kogum Tram Gulam Gulipti Autobang Mucha Udungano Shalimha Kuda Angri Sui Dungano Kok Chang Via Mingri Dunne Ala Lona Opkini Yamako PDF La Sayako Rakang Bumri Angrisui Rana Kipunga Ambumri Laune Konglia Pua Punkrumning Zavai Kajia Angrisui Naleju Mribriga September Pukia Shalikruk Kumudunga PDF La Sayako Rakang Bumriam Ankung Pona Opkini NUG La Sayako Rakang Bumri Dungana Leju Angrisui No Bivaya Ashina Election on Basi Kokyang Rino Kami Bien Duvajia Ntumishana Opkini Angrisui Pua Election on Basi Huntone Bilogia Upim Kana Opkajia Kyokwa Krunga Senkora Gambumri no Mibrena Omomuya Didim Kung Liju Chinino Chin Brotherhood Ambumga PDF Suleno Angrisui Pua Bibiki Chang Dumat Amikpana Opkijia Mbribriga Kungubriu Ntuangshio Nagamo Nyam Tendrine Adungwang Tuminga Liju Shimbung Yakani Nimakola Kyokuna Opkia Kyozak Yanriban Ayo Tisina Nganari Ayo Mane Nebum Kut Nemjang Nasuja Shingan Oprintuni Nubapuina Ban Nanyamba Kokum Dungsi, Mbako Yung, Kang Luk Boy Ripua, Kang Akdum Asuna, Alimna, Opkini, Lem Mainsla, Keksak Tigia, Kang Lung Rileju, Ang Lung Kadangune, Ang Shu, Aglum, Okulum, Akang, Ambutia, Aminkrana, Opkini, Lem Mainsla, Kang Luk Boy Rileju, Ajao, Aming Dungana, Mana, Amundriung, Adukbakshu, Aming Dungana, Amundriung, Huningne, Ajun Ria Hunung Rog Agyagung Keng Luk Boy Riju Aya Kya Uno Jia Ngai Na Wai Lukani Kek Sak Tegia Keng Luk Boy Rila Lem Mainsuri Yap Na Raro Na Sungon Dao Na Miom Ki Na Ri Kabi Vai Ng'e Vaya Akduma Kek Te Une Kyang Ri Amilin Vai Aminun Amai Vaya Kya Sak Hingini Nanga Om Naga Pe Yunga Ng'e Vaya Ajun Mui Mui Ri Nuhu Akya Kung Ahik Khyanga Nam Tin Duvai. Juna Gagene Nanga Phoping Uvai Kakya Khaung Leju. Bainak Dumat Bine Ajuna Mong Lamri Mzikya Angbuma Nam Tin Vai.
Digani Gano, Dimya Lebe Radio NUG Season Rego Kita Yena Lai Pame. Yama Sano Jai Mena Shina Yi Kwe Ne, Nya Shina Yi Kwe Chain Rima Bian Le Songri Java Zo. Radio NUG Go, Mena Bain Shina Yi Kwe Ma, Laidu Sacha Mita, Sakon Tatama Kungo Megahertz. ညပိုင်းရှင်းနာရီခွဲမှာလိုင်းတုံ25မီတာ17.5ကိုလီမဂါဟတ်စ်တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေစိုက်မြန်မာမိသားစုများနဲ့